ပြည်သူ့ရဲ့စိတ်ဓာတ်ကိုပြန်လည်ပြီးတော့ဆက်ဆံရမယ်လို့ပြောကြားခဲ့ပါတယ်။ဒါကြောင့်လည်းတွေ့ခင်ရဖို့အတွက်အာဏာပိုင်တွေထံတောင်းခံထားတယ်လို့အမှုမှလိုက်ပါအကျိုးဆောင်နေတဲ့တွေ့ပွဲများသေးပါဘူး။
ဒါကြောင့်လည်းတွေ့ခင်ရဖို့အတွက်အာဏာပိုင်တွေထံတောင်းခံထားတယ်လို့အမှုမှလိုက်ပါအကျိုးဆောင်ပြီးပြင်ဆင်ထားတယ်။တရားလွတ်တော်ရှင်တွေဥက္ကမအောင်စောကနေပြီးတော့မှဒီကနေ့ပဲသတင်းတောက်တွေကိုပြောပါတယ်။ဝိဘုလားလားယတိပြပြောမယ်ဗျာ။ဝိဘုလားမရှိဘူး။ကိုမရှိလို့ဒီလိုရင့်တာပေါ့။ကျွန်တော်ပြောတာကတည်းကအဲ့ဒီအလားအလားအတွက်ကျွန်တော်စူးစမ်းတယ်။နော်။စူးစမ်းမယ်ဆိုတာကကျွန်တော်တို့ကဥပဒေန
တော့ဒါမဲ့ဘလို့ပဲဖြစ်တရားရင်ရဲ့သဘောထားကတော့ဟိုရှင့်နေမပါလို့မဖြစ်ဘူးလို့ထင်တာအဲ့တော့ရှင့်နေပါရင်လည်းရှင့်နေကညင်ကြားချက်ယူဖို့တွေ့ရမှာပေါ့ဗျာအဲ့တွေ့ရမှာကိုဘလို့စီစဉ်ပေးမလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့နော်အဲ့ဒါကတော့
နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမလဦးဝင်းမြင့်တို့ကိုရမန်ချုပ်ရဲ့ပြည့်တဲ့နေ့ရဲ့အတိအကျကိုလည်းမသိရဘူးလို့ရှင့်နေဦးခင်မောင်စောကပြောပါတယ်။အစောပိုင်းသတင်းတွေအရဒီကနေ့ရမန်ပြည့်တဲ့ရက်အဖြစ်သိထားတာကြောင့်ရှင့်နေပါဝါတင်မူလာတာဖြစ်ပေမဲ့ခရိုင်ပြားသူကြီးက18ရက်နေ့အထိရမန်ယူထားကြောင်းပြောဆိုခဲ့ပြီးအမှုကိုလည်းစပုတ်တရီမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့သာလုံဆောင်မှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းလည်းရှင့်နေဦးခင်မောင်စောကပြောပါတယ်။ဒီတော်စုရှင်နေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌဖြစ်သူရှင်နေဦးကြည်ငင်ကတော့ဖမ်းဆီးခံရသူတွေကိုဥပဒေအကျိုးဆောင်တွေတွေ့ခွင့်မရတာဟာအခြေခံအခွင့်အရေးကိုချိုးဖောက်ရာရောက်တယ်လို့လည်း VOA ကိုပြောပါတယ်
။ဖမ်းခံရပြီဆိုတော့ရှင်နေနဲ့တွေ့ခွင့်ပေးရမယ်ဆိုတာဒါစစ်ထုံးဥပဒေတွေမှာပြဋ္ဌာန်းထားပြီးသားပဲလေ။တရက်နေရဖမ်းတယ်ဆိုတော့ယမန်ကြီး14ရက်တည်းပေါင်းလဲလို့ရှိရင်ဆိုတော့15ရက်နေ့ဒီနေ့မှာရုံးထုတ်ရမယ်လေ။ဒါမှမဟုတ်ယမန်ဆက်ယူရမယ်လေ။ဒါဥပဒေပဲလေ။သူတို့ကအဲ့ဒါကိုရက်စွဲကိုပြောင်းပလိုက်ပြီးတော့18ရက်လို့ဆိုပြီးနောက်တော့2ရက်ထပ်တူလိုက်တာအဲ့ဒီအရစာဥပဒေကမညီတော့ဘူးလေနော်ဗီဒီယိုကွန်ဖရင့်မှာကြားနာရမယ်ဆိုတဲ့အခါကျတော့ဒီကသွားတင်ရရှိနေရဘယ်သွားတင်ရမှာလဲသူတို့ကတရားရုံးနဲ့အဝင်မခံဘူးလေတရားခံနဲ့တရားရုံးတွေပဲတည်းဆက်ဆံမယ်ဆိုတဲ့အခါကျတော့ရှိနေရဘယ်သွားတင်ရမှာလဲအဲ့ဒါကြီးကတော့ဥပဒေနဲ့တခုမှမညီပါဘူးနော်အဲ့ဒါကြီးကတော့နော
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့ပုဂ္ဂိုလ်တွင်ကဥပဒေပုံမှန်ရှေ့အရာအပြည့်ရှိကြောင်းဆုံးဖြတ်မယ်ဆိုရင်တော့အမြင့်ဆုံးပြစ်ဒဏ်ထောက်သုံးနှစ်ကြာခံရမှာဖြစ်တယ်လို့တပ်မနာဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့သဘာဝဘီရန်နီရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ဟာလည်းအမြင့်ဆုံးပြစ်ဒဏ်ထောက်နဲ့သုံးနှစ်ကြာခံရနိုင်ပါတယ်ပြည်ကြတဲ့ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီနာရကဖြစ်သူဦးဝင်းထိန်ကိုလည်းနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်1.4ကနဲ့ရမန်ယူထားတာ19ရက်နေ့ဆိုပြင်မာဖြစ်ပေမဲ့ဘယ်တရားရုံးမှာရုံးထုတ်စစ်ဆေးသွားမလဲဆိုတာကိုတော့မသိရသေးပါဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ထိန်းသိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့ကြိုးပမ်းခဲ့ပေမဲ့မြန်မာအာဏာပိုင်တွေကငြင်းပယ်ခဲ့ကြောင်းပြောဆိုထားပါတယ်ရှင်